ဆီးရီးယားနိုင်ငံမှာတော့တရက်ကြာဖြစ်ခဲ့ရစေတဘောနေကြီးချက်ပြပြသွားတဲ့လက္ခဏာအဖြစ်အစိုးရလုံခြုံရေးတပ်တွေကဆန္ဒပြသူတွေကိုပြစ်ခတ်ခဲ့ရမှာအနည်းဆုံးလူ3ဦးသေဆုံးသွားခဲ့ရပါတယ်။တောက်ကြနေမှာဆီးရီးယားနိုင်ငံတဝက်နေရာများစွာမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ရမှာလုံခြုံရေးတပ်တွေဘက်ကဆန္ဒပြပွဲတွေအဓိကဖြစ်ခဲ့တဲ့ဟာမာမြို့ပါဝင်နေရာများစွာမှာပြစ်ခတ်ခဲ့တဲ့အတွက်အခုလိုသေဆုံးမှုဖြစ်ခဲ့ရတာပါ။ဒါအပြင်တူရကီနယ်စပ်နားမှာလည်းဆီးရီးယားအစိုးရတပ်တွေကတဘုံတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့တက်ကြွလူရှားသူတွေကဆိုနေပါတယ်ဒီဆန္ဒပြပွဲတွေနဲ့တိုက်ခိုက်မှုတွေဖြစ်လာရတာကစီးရီးယားဆိုရနယ်ကုလသမဂ္ဂနဲ့အရပ်ဖွဲ့ချုပ်အထူးတန်တမန်ကိုဖီအာနန်တို့အကြားအပြစ်ခတ်ရစေးသဘောတူညီချက်တစ်ခုကိုကြတာပရီနေ့ကပဲရပြီးမှနောက်တစ်နေ့မှာပဲဖြစ်လာခဲ့ရတာပါဒီသဘောတူညီချက်အရအစိုးရတပ်တွေအနေနဲ့မြို့ဘက်ကနေဆွတ်ခွာပေးဖို့နဲ့တစ်နှစ်ကြာလာပြီးဖြစ်တဲ့အတိုက်ခံတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုရစိုင်းပေးဖို့သဘောတူထားတာပါဝင်ပါတယ်အခုလိုအပြစ်ခတ်ရေးသဘောတူညီချက်ပြပြသွားရတဲ့အပေါ်နိုင်ငံတကာမှာလည်းစိုးရိမ်မှုတွေကြီးမားစွာဖြစ်ပေါ်နေပြီးအနောက်နိုင်ငံတွေဘက်ကတော့ရုရှားကကန့်ကွက်နေတဲ့ကြားရက်ကပဲဆီးရီးယားနိုင်ငံတဲလေလာအကဲခတ်သူတွေဆီလွတ်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုဒီတစ်ပတ်အကုန်အတွင်းမှာပဲချဖို့ကြိုးပမ်းနေကြပါတယ်ခင်ဗျာ